Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာ28ရက်တနင်္လာနေ့ညနေခင်း6:00ခွဲနဲ့9:00အစီအစဉ်တွေကို9.2 MHz 19.25 MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူဆက်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါ Hurricane Harvey မှွေနောက်ခဲ့တဲ့အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့တစ်ဝိုက်မှာတော့အပူပိုင်းမုန်တိုင်းမဟုတ်ဆက်ပြီးတော့ရွာသွန်းနေဆဲဖြစ်ပြီးကူညီကယ်ဆယ်ရေးဆက်လက်လှုပ်ဆောင်နေရဆဲဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရစစ်မြန်မာနိုင်ငံကိုကြွချီမယ်ဆိုဒီကနေ့ Holy See ကတရားဝင်ကြေညာချက်ထုတ်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသတစ်ဝိုက်မှာတော့အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်တော်ဒေသကနေဒေသတွင်လုံခြုံရေးစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂအဖွဲ့အစည်းကဝန်ထမ်းတချို့ထွက်ခွာသွားကြပါပြီ။
ဒီပြည်ချီနေရတော့စင်ပေါ်စမကောင်းဘူးနော်မကောင်းတော့လေဒါလူငန်းကိုပုံမှန်လျက်တော့ဘူးဆိုတာသိအစင်မပြီးတော့အဲ့မှာလိုအပ်တဲ့ဟို staff လောက်ပဲထားပြီးတော့ channel ဗီဒီယိုနေရတော့ဒီပေါ်နေရပြောင်းသွား
ကုလသမဂ္ဂဆိုင်ရာရန်ကုန်ရုံးပြန်ကြားရေးတာဝန်ခံဦးဝေဝင်းမှာရှင်အပြည့်စုံကတော့မကြခင်ကြားမှာပါချက်အပြင်ဖိုရဟမ်မကြီးရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံကောင်းဆောင်တွေနဲ့ရခိုင်အရေးအသေးစိတ်ဆွေးနွေးဖို့မရှိသလိုဒီအရေးမှာမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ဝင်ရောက်ဆွတ်ဖက်တာမျိုးလည်းလုပ်မှာမဟုတ်ဘူးဆိုတဲ့တဲ့ထိုင်းတော်လို့တမတင်ဖို့တဲ့ကုမ္ပဏီတစ်ခုကတက်မှတ်နှုန်းထက်ငွေကြေးကောက်ခံခြင်းခံခဲ့ရတဲ့အလုပ်သမားရာချီကိုပြန်လျော်ပေးလိုက်တဲ့တဲ့နဲ့ Texas ပြည်နယ်မှာဝင်သွားတဲ့ Hurricane မုန်တိုင်းနောက်ဆက်တွဲအကြီးအကျယ်ရေးကြီးနေတဲ့တဲ့တွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုမှတင်ကြီးထိုင်တဲ့ကိုရနိုင်ကိုတို့ကပြောကြည့်ပြပေးကြပါအောင်ရှင်
။ American ပြည်ထောင်စု Texas ပြည်နယ် Houston မြို့တစ်ဝိုက်မှာတော့သမိုင်းဝင်အပူပိုင်းမုန်တိုင်းမှုဆက်လက်ရွာသွန်းနေဆဲဖြစ်ပါတယ်။နောက်ရှက်ပိုင်းတွေအထိဆက်ပြီးတော့မိုးရွာနေဦးမယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရေလွှမ်းမှုပြီးပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်ရေးလှုပ်သားတွေကဲတင်နိုင်ဖို့ကြိုးပမ်းနေကြပါတယ်။အခုချိန်ထိမုန်တိုင်းကြောင့်တေဆုံးသူ2ဦးရှိသွားပါပြီ။ရာနဲ့ချီတဲ့ကယ်ဆယ်ရေးလှုပ်သားတွေကရဟတ်ယာဉ်တွေမော်တော်ဘုတ်တွေနောက်ရေထဲမှာသွားလာရင်ရှာဖွေကယ်ဆယ်ရေးဆောင်ရွက်နေကြပါတယ်။ရဲနဲ့မိသက်တပ်ဖွဲ့ဝင်တွေကုသရေးအဖွဲ့တွေမှစေတနာဝန်ထမ်းတွေပူးပေါင်းဆောင်ရွက်နေကြသလိုအမျိုးသားအဆောင်တပ်ဖွဲ့ဝင်3000ကိုလည်းရှာဖွေကယ်ဆယ်ရေးဆောင်ရွက်နေကြပါတယ်။ဒီကနေ့တနင်္လာနေ့မှာတော့မြို့မှာနောက်ထပ်အမျိုးသားအစောင့်တပ်ဖွဲ့ဝင်1000ထပ်တိုးကိုညွှန်ကြားမယ်လို့ Texas အုပ်ချုပ်ရေးမှူးကပြောပါတယ်။ Houston မြို့ဝင်မြို့တွက်လမ်းမကြီးတွေကလည်းရေကြီးရေလွှမ်းမိုးတာကြောင့်မြေကြီးတွေလိုဖြစ်နေပြီးမြို့ကလေးစိမ့်နှစ်ခုကိုလည်းပိတ်ထားရပါတယ်။ Hurricane မုန်တိုင်း Harvey အဖြစ်နဲ့ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ပြီးခဲ့တဲ့တောက်ချာနေ့ညပိုင်းမှာ Houston မြို့ဝင်းကျင်မိုးရေကြီး25စင်တီမီတာလောက်ထပ်ပြီးတော့ရောက်ရှိလာတာကြောင့်အမေရိကန်ပြည်ထောင်စုရဲ့စတုတ္ထအကြီးဆုံးမြို့ဖြစ်တဲ့ Houston မြို့မှာပို့ပြီးတော့ရေကြီးရေလွှမ်းမှုမှုဖြစ်စေခဲ့ပါတယ်
။ Virginia ပြည်နယ်မှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့လူမျိုးကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲအတွင်းသူ့ရဲ့တုံ့ပြန်ပြောဆိုမှုပေါ်ပြစ်တင်ဝေဖန်ခံရတဲ့သမ္မတ Donald Trump ဟာသူ့ရဲ့စံတန်မိုးထားမှုတွေဟာသူ့ဟာသူပြောတဲ့စကားသာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်။သမ္မတ Trump အစိုးရအဖွဲ့အနေနဲ့လူမျိုးရေးအစွန်းရောက်လှုပ်ရှားမှုတွေပေါ်ပြစ်တင်ဝေဖန်မှုပြက်ကွက်ခဲ့တဲ့အတွက်ကုလသမဂ္ဂကော်မတီရဲ့ဝေဖန်ခံရတဲ့ကိစ္စကိုအပတ်စဉ်လွှင့်တဲ့ Fox News Sunday ရုပ်သံအစီအစဉ်မှာဝန်ကြီး Tillerson ကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့စံတန်မိုးထားမှုနဲ့ပတ်သက်ပြီးတော့နိုင်ငံရဲ့ဝန်ကြီးဌာနကနေကျွန်တော်တို့ထုတ်ဖော်ပြောဆိုပြီးဖြစ်တယ်လို့ဝန်ကြီး Tillerson ကပြောပါတယ်။ကျွန်တော်တို့ကအမေရိကန်ပြည်သူလူထုနဲ့အမေရိကန်ရဲ့စံတန်ဘိုးတွေကိုကုစားပြပါတယ်လွတ်လပ်မှုနဲ့ကမ္ဘာပေါ်ကလူသားအလုံးပေါ်တာဝန်ညီမျှဆက်ဆံမယ်ဆိုတဲ့တန်ဋိဌာန်ဟာဘယ်တော့မှအပြောင်းလဲမရှိပါဘူးလို့ဝန်ကြီးတယ်လဆန်ကပြောပါတယ်ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့သမ္မတ Trump ကလူထုကိုမှတ်ချက်ပေးရမှာတယူသံသဘောထားတွေကိုသူ့အနေနဲ့ရှုတ်ချကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့သူ့အနေနဲ့လူပြူကြီးစိုးရေးဝါဒီအုပ်စုတွေကိုတည်တံ့ယူရပြီးပြစ်တင်ဝေဖန်တာမျိုးမလုပ်ခဲ့ပဲရှောက်တော့ပေါ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာဘာအားလုံးမှတာဝန်ရှိတယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ရေတပ်ဖြတ်တင်မော် USS JS McCain တိုက်မိမှုမှာပျောက်ဆုံးနေတဲ့ရေတပ်သား10ဦးရဲ့ရုပ်အလောင်းတွေအားလုံးကိုရင်းခုန်သမားတွေရှာဖွေတွေ့ရှိပြီလို့အမေရိကန်ရေတပ်ကပြောဆိုပါတယ်အမေရိကန်ရေတပ်ဖြတ်တင်မော် USS John McCain ကပြီးခဲ့တဲ့သတင်းပတ်တုန်းကကုန်သင်းမော်တစ်စင်းနဲ့တိုက်မိခဲ့တာဖြစ်ပြီးလပိုင်းနယ်အတွင်းကုန်သင်းမော်နဲ့အမေရိကန်ဖြတ်တင်မော်တို့ဒုတိယအကြိမ်တိုက်မိမှုလည်းဖြစ်ပါတယ်မလကာရေလက်ချာအနီးလိုက်ဘီးရီးယားအလန်တင်စီတင်တင်းမော်နဲ့တိုက်မိခဲ့ရတဲ့အကြောင်းရင်းကိုတော့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေရှာဖွေဖော်ထုတ်နေကြဆဲဖြစ်ပါတယ်။တိုက်မိခဲ့တဲ့အမေရိကန်ဖြတ်တင်းမော်ရဲ့ယေဇူးမအောက်မှာအပေါက်ကြီးဖြစ်နေတာကိုရေတပ်ရဲ့ဓာတ်ပုံတွေမှာတွေ့ရပြီးတင်းမော်တဲ့ကအိတ်ဆောင်တချို့နဲ့ ဆက်သွယ်ရေးအခန်းတွေတဲ့ကိုရှင်းဝင်ခဲ့တာဖြစ်ပါတယ်ဒီကိစ္စကိုကင်တွယ်တဲ့အနေနဲ့အမေရိကန်ရှေ့တက်ကကမ္ဘာတစ်လောကအမေရိကန်ရှေ့တက်ရဲ့လုပ်ငန်းဆောင်တာတွေကိုရပ်ဖို့ညွှန်ကြားခဲ့တယ်လို့ရှေ့တက်တမ်ဟာခွန်ရဲ့တမ်မှုဒုတိယရေးတက်ဗိုလ်ချုပ်ကြီးဂျိုးဆပ်အော်ကွိုင်ကိုလည်းတာဝန်ကနေဖယ်ရှားခဲ့ပါတယ်ဒီမတိုင်ခင်အစောပိုင်းမှာလည်းဂျပန်ကမ်းလွန်ပ ေတပ်သား9ဦးသေဆုံးခဲ့ရပါတယ်ရှင်
။အီရန်နိုင်ငံဘက်ဒတ်မြို့တော်မှာဒီကနေ့တနင်္လာနေ့မှာကားဘုံးပေါက်ကွဲခဲ့တာကြောင့်အနည်းဆုံး10ဦးသေဆုံးပြီးတော့28ဦးဒဏ်ရာရသွားခဲ့ပါတယ်။မျိုးတော်ဘက်ဒက်ကရှီယာမွတ်စလင်တွေရဲ့ဆာရာစစ်တီအပိုင်းမှာပောက်ကွဲမှုဖြစ်ပွားခဲ့တာပါထိခိုက်သေးဆုံးသူတွေထဲမှာအီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်အခုချိန်ဒီတော့ဘသူလက်ချက်ဆိုတာမသိရသေးပါဘူးခင်ဗျာ
ယူအေဗီတဲ့အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကြွရောက်လာဖို့ရှိပါတယ်။မြန်မာနိုင်ငံခီးစဉ်အပြီးမှာတော့ပုပ်ယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ကြွချီမှာဖြစ်ပြီးနိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိသတင်းသုံးမှာဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးရဲ့မြန်မာဘင်္ဂလားဒေ့ရှ်ခီးစဉ်ကိုတော့ဟိုလီစီပြန်ချရေးဌာနရဲ့ညွှန်ကြားရေးမှူးဂရက်ရှ်ဖတ်ကဒီကနေ့တနင်္လာနေ့မှာကြေညာချက်ထုတ်ခဲ့တာပါ။နိုင်ငံအခြေအကျတွေခရီးယန်ဂိုင်းအုပ်တီရဲ့ဖိတ်ကြားပိတ်ဖိတ်ချက်တွေကိုပိုယဟန်မင်းကြီးလက်ခံရရှိထားတယ်လို့ပြောဆိုထားပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ရဲ့မြန်မာနိုင်ငံဒေသစာရီခရီးမှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြွချီမှာပါ။ဘင်္ဂလားဒေ့ရှ်ခရီးစဉ်မှာတော့မြို့တော်ဓာကာကိုကြွချီမှာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်မောင်းတော်ဒေသတွင်မှာအကြမ်းဖက်တိုက်ခိုက်မှုတွေဟာခက်စိတ်စိတ်ဖြစ်နေသေးဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမနေ့ကအထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းနဲ့အရက်သားနောက်အကြမ်းဖက်တိုက်ခိုက်သူစုစုပေါင်း104ဦးသေဆုံးခဲ့ရပြီးတော့တပ်မတော်သား2ဦးပျောက်ဆုံးနေပါတယ်။အကြမ်းဖက်သမားတွေကမောင်းတော်မြို့တွင်မှာလက်လုံဘုံတွေဖောက်ခွဲခြေရွာတွေကိုမိရှို့တနတ်ဓာလက်နက်တွေကိုအသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်သတင်းထုတ်ပြန်ချက်အရမနေ့တရက်ထဲမှာတင်လုံခြုံရေးစခန်း6ခုကိုအကြမ်းဖက်သမားအင်အားရာနဲ့ချီလာရောက်တိုက်ခိုက်ခဲ့တာကိုပြန်ပြီးတော့တိုက်ထုတ်ခဲ့ရပါတယ်ငရန်ကျောင်းကင်းစခန်းမင်းခမောင်ရဲအောင်ချောင်းဝဇင်ပိုင်ညာချွတ်ပြင်းကင်းစခန်းကျောင်းတောင်ရဲစခန်းတို့ကိုအကြမ်းဖက်သမားအင်အားရာနဲ့ချီတိုက်ခိုက်ခဲ့ပြီးတော့ပြန်လည်တိုက်ခိုက်မှုတွေအတွင်းကြည်မျိုးစုံအတောင့်60လှန့်62ချောင်းသိမ်းဆည်းရမိတယ်လို့အစိုးရကသတင်းထုတ်ပါတယ်။နောက်မောင်းတော်မျိုးရက်ကွက်လေးတာယာကုန်းကြည်ရွာတောင်ပြိုလက်ဝဲကြည်ရွာစတဲ့ကြည်ရွာတွေမှာအကြမ်းဖက်သမားတွေဝိုင်းခဲ့တာမျိုးတချို့ကြည်ရွာတွေကိုတိုက်ခိုက်ခဲ့တာမိရှို့ခဲ့တာပစ္စည်းတွေဖျက်ဆီးခဲ့ကြတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ခင်ဗျာ
။ခင်မဝင်တာအရှိတ်ချန်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နယ်စပ်ဒေသကနေတပ်တွေပြန်လည်ရုပ်သိမ်းမှုအတွက်နှစ်ဖက်သဘောတူညီမှုတွေရခဲ့ပါတယ်။နှစ်ဖက်တန်တမန်တွေသတင်းပတ်အတော်ကြာဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေသကနေတပ်ဖွဲ့တွေကိုအ мян ပြန်ရုပ်သိမ်းဖို့နိုင်ငံအစိုးရတွေသဘောတူခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။တရုတ်တပ်ဖွဲ့ဝင်တွေကတော့အဲ့ဒီဒေသတွင်းမှာဆက်ပြီးတော့ကင်းလည်တာတွေလှုပ်ဆောင်နေမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။နယ်စပ်သမိုင်းကြောင်းစီးမြင့်တွေအရနယ်မြေအချို့အခြားပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်တရုတ်နိုင်ငံကအချို့အခြားပိုင်ခွင့်ကိုဆက်ပြီးတော့အသုံးချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလာမဲ့သတင်းပတ်တွေအတွင်းတရုတ်နိုင်ငံမှာကျင်းပမဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRIC အဖွဲ့ဝင်နိုင်ငံတွေထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဘေကျင်းမြို့ကိုမသွားရောက်ခင်ရပ်ပိုင်းအလိုမှာအခုလိုကြေညာခဲ့တာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့ဒီခီးစဉ်မစတင်ခင်ဒီကိစ္စကိုဖြေရှင်းဖို့အတွက်နှစ်နိုင်ငံစလုံးဖိအားပေးခံရတာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းကထင်ရှားတဲ့ဘာသာရေးခိုင်းကောင်းဆောင်ဂူရူဂျီတူကိုအရမပြုခြင်းမှုနဲ့ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီကနေ့တနင်္လာနေ့မှာပြစ်ဒဏ်ချမှတ်ဖို့ရှိနေချိန်မှာပဲနိုင်ငံမြောက်ပိုင်းကပြည်နယ်နှစ်ခုမှာအင်တာနက်လိုင်းတွေကိုပိတ်ထားသလိုအဓိကရုံးဖြုတ်ခွဲရေးတပ်ဖွဲ့ဝင်ထောင်ချီပြီးလုံခြုံရေးချထားခဲ့ပါတယ်။ Gami Ramra Him Singo, Natasana Kunaga, Ludmina Ugo, Arama Pizjamun, Pishija, Sinja Gere, Pigere Tauja Niga Tugo, Kugwe Dure Jama, Ja Yonis and Kati, Pibagaraba, Banjane, Harana Pinedi, Matuye, Terra Sacha Soda, Kain Wendi, Amyabia, Sinira Pibare, Kangongza, Gomet Ramra Him Singo, Dayonga Pishija, Sinja Mabia Namara Tugo, Kugwe Durega, Desi, Bura Yoni, now Karigo, Misho Gajabare, Harana Pinaga, Yonis and Kamuri, Tremara, Nezo, Lutonga Shuti, Songa, Vinea Jotan, Yagara Pibare.
ဒီကနေ့သတင်းပတ်တုံးကလက်ပေးလက်ယူမှုနဲ့ထောင်နိုင်ငံနဲ့ချမှတ်ခံရတဲ့ဆမ်ဆန်ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌအီဂျေရန်ရဲ့အမှုနဲ့ပတ်သက်ပြီးသူ့ရဲ့အကျိုးဆောင်ရှင်းလင်းတာဒီကနေ့တင်လာနေမှာအယူခံတင်ခဲ့ပါတယ်မစ္စတာအီဂိုထောင်ခံချမှတ်ခဲ့တဲ့ဆိုးဘဟုခရိုင်တရားရုံးချုပ်မှာပဲအယူခံကိုလျှောက်ထားခဲ့တာဖြစ်ပါတယ်ရှင်
၂၀၂၂ခုနှစ်နောက်ဆုံးသတင်းတွေကိုမှတ်တင်ပေးထိုင်တဲ့ကိုရနိုင်တို့ကတင်ပြသွားတာပါ ဆိုလိုက်ပါတယ်ရခိုင်မှာကုညီကဲဆေးလုပ်ငန်းဆောင်ရွက်နေတဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းလှုပ်ဆောင်ခွင့်ပေးထားပြီးတော့နေချင်းတဲ့သူတွေအတွက်လည်းတာဝန်ယူပေးမယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုထားပါတယ်အသေးစိတ်မှတ်စုမုံကဆက်ပြောပြပါမယ်ရှင်ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ၂၄ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင
ပုံမှန်လေပတ်ဖို့ဆိုတာသိအဆင်မပြေတော့အဲ့မှာလိုအပ်တဲ့ဟို staff လောက်ပဲထားပြီးတော့ channel ဗဒန်းနေရတော့ဒီလိုပေါ့နေရာပြောင်းသွားကြတာပါပဲဒီလိုစင်ပါလို့ဒီအဲ့အခြေအနေပြန်ပြီးတဲ့ခါကျရင်တော့ဒီအဲ့ရရှိတဲ့အနာဘိုင်းဒီနဲ့ feature တိုင်ပင်ပြီးတော့ပူပေါင်းပြီးတော့ဒါအခြေအနေပြီးတဲ့ခါကျရင်တော့ပြန်ပြီးလေပတ်မှာပေါ့
အခြေအနေတွေအားလုံးပြန်လဲတည်ငြိမ်သွားတဲ့အချိန်ရောက်ရင်တော့ရခိုင်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ဆောင်ရွက်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်အစိုးရပါဝင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးဆောင်ရွက်မှာဖြစ်တယ်လို့လည်းအဝေဝင်ကပြောပြပါဗျ။
လက်တလောကတော့အခြေအနေမပြေဘူးနော်။အဲ့မောင်တော်တို့ဘာလို့တက်မလဲ။လက်တလောကတော့အခြေအနေမပြေ။မပြေတော့အဲ့မှာဟိုယုံလေပတ်ဖို့အရေးကြီးတဲ့ဟိုဝန်ထမ်းနောက်ကတွဲလို့ပေါ့လေ။ကျန်တဲ့သိမလို့အပ်တဲ့ဝန်ထမ်းတွေဘာလို့ကြတော့သူတို့ယုံမှမထားကြတော့ဘူးပေါ့လေ။ထွက်ခွာလာကြတာပါပဲ။ဒါပါပဲ။ဟိုအခြေအနေကတော့နော်ဘူးမှမဖြစ်စေချင်ဘူးလေနော်ဒီလိုအရင်ကအဲ့တော့ဒီဟာနဲ့ပတ်သက်လို့လည်းဟိုညာချက်တွေထုတ်ပြီးသားပါပြီဒီမှရှိရဲ့ဒီအပြစ်မဲ့တိုင်းပြည်သားတွေရဲ့နော်ဒီဟိုနော်ကတိတကန်နေနော်ပြီးတော့ဟာလူကြီးတပ်ဖွဲ့ဟာဒီမှာတက်ကစာနဲ့ပတ်သက်လို့လည်းဟိုကတမဲကအမိနဲ့လည်းပြင်းပြင်းထန်ထန်ရှုံချရဲဆိုတာလည်းဟိုထည့်ပြောပြီးပါပြီ
တနင်္ဂနွေနေ့တုန်းကကျင်းပခဲ့တဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်နဲ့သတင်းတော်တွေတွေ့ဆုံတဲ့သတင်းစာရှင်းလင်းပွဲမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေစေရခိုင်မောင်းတော်ဒေသတွေကနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးသတင်းတော်တွေရဲ့မေးမြန်းချက်ကိုတော့ဝင်ကြီးချုပ်ဘက်ကအဖွဲ့အစည်းတွေရဲ့ဆန္ဒအတိုင်းသူ့အနေနဲ့လှုံ့ဆော်ပေးထားပြီးတကယ်လို့ဆက်နေခြင်းသေးတယ်ဆိုရင်လည်းလုံခြုံရေးကိုအတက်နိုင်ဆုံးတာဝန်ယူဆောင်ရွက်ပေးမယ်အကြောင်းပြောဆိုထားပါတယ်။ကျွန်တ
ော်တို့ကဆက်နိုင်တော့သူ့ကိုလုံခြုံပေးထားတယ်။သို့တော့အပြစ်အဝလုံခြုံမှုဆိုတာဘယ်သူမှအမှန်မခံနိုင်တဲ့အနေသားဖြစ်နေတဲ့ခါကျတော့ဟိုသူတို့သဘောဆန္ဒအရကျွန်တော်ဖြည့်ဆည်းပေးမယ်သူတို့နေချင်တယ်ဆိုလည်းတက်နေတဲ့ကျွန်တော်ငုံငုံရေးပေးမယ်အကယ်၍မနေချင်ဘူးသူတို့ငုံငုံရေးအဆိုးရင်မှုရှိတယ်ပြန်ရင်လည်းဆိုရင်ကျွန်တော်ဘက်ကဒီဆောင်ရေးပေးမယ်ဆိုပြီးအခုငုံငုံရေးတော့ပြတာလေ
လုံညိုရဲ့တပ်ဖွဲ့ဝင်တွေကိုတွေ့ဆုံအားပေးခဲ့တယ်လို့ဒုက္ခသည်တွေကိုလည်းကိုယ်တိုင်တွားရကူညီပေးခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းကုလသမဂ္ဂနဲ့နိုင်ငံတကာဖွဲ့စည်း NGO တွေဟာပြည်သူတွေအကျိုးကိုဆောင်ရွက်နေတယ်ဆိုတော့ကျွန်တော်တို့ကပူးပေါင်းပြီးတော့ဆောင်ရွက်နေတယ်ဆိုတာကျွန်တော်တို့ရဲ့အကူအညီအောင်ဆောင်ရွက်နေတယ်
ရခိုင်ပြည်နယ်အတွင်းမှာတော့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေဆိုရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းအန်ဂျီအိုအန်အန်ဂျီအိုတွေနဲ့ပတ်သက်လို့လူသားချင်းစာနာမှုဆရာအကူအညီပေးမှုတွေမှာပတ်လိုက်မှုတွေရှိတယ်ဆိုပြီးဒေသခံတိုင်းရင်းသားတွေဘက်ကတော့ဆန္ဒပြကန့်ကွက်မှုတွေရှိနေတာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်နှုံးမြို့တွင်အကြမ်းဖက်တိုက်ခိုက်မှုတွေကနေလမ်းတွေကိုဖ ဆိုထားပါတယ်ရှင်
။မဆူမမရှင်ခုတော့ပိုယဟန်မနီရဲ့မြန်မာပြည်ခီးစဉ်အကြောင်းတင်ပြပါမယ်။ပိုယဟန်မနီဖရန်စစ်ဟာသူရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံကောင်းဆောင်တွေနဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးဖို့မရှိသလိုဒီအရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေပေါ်ဝင်ရောက်ဆွေးဖက်တာမျိုးလည်းလုပ်မှာမဟုတ်ဘူးလို့ပိုယဟန်မနီရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။ပိုယဟန်မနီဟာလာမယ့်နိုဝင်ဘာလ29ရက်နေ့မှာမြန်မာပြည်ကိုလာရောက်မှာဖြစ်ပြီးအစိုးရထိပ်မံကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။အပြည့်စုံကိုတော့မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်
။ပိုယဟန်မင်းကြီးဖရန်စစ်ဟာလာမယ့်နိုဝင်ဘာ29ရက်နေ့မှာသူ့ရဲ့ပထမဆုံးအကြိမ်မြန်မာပြည်ခီးစဉ်ကိုစတင်မှာဖြစ်ပြီးခီးစဉ်အတွင်းနိုင်ငံတော်အတိုင်းအမြဲပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အခြားအစိုးရထိပ်ပိုင်းကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့ပြည်သူတွေလူငယ်တွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ပိုယဟန်မင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးဖို့မရှိဘူးလို့ပိုယဟန်မင်းကြီးဖရန်စစ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့ပြောခွင့်ရဖုံးတော်ကြီးမာရီယာနိုစိုးနိုင်ကပြောပါတယ်
။ကျွန်တော်လည်းထင်တာတော့ပိုယဟန်မင်းကြီးကတော့အဲ့ဒီဒီနေ့တော့သူဆွေးနွေးမှာမဟုတ်ပါဘူး။လို့ရှိရင်လည်းဒီနိုင်ငံတစ်ခုရဲ့အနေအထားတွေကိုလည်းသူဝင်ဆွတ်ဖက်ခြင်းတော့မရှိဘူး။ဝင်ဆွတ်ဖက်ခြင်းလည်းဒီလုံးလေးလည်းမရှိဘူး။အဲ့လိုလုံးလေးမရှိတဲ့အကြောင်းမလို့ပေါ့နော်။အဲ့တော့ဒီအခြေအနေတစ်ခုမှာဒီသူကအဲ့တယ်ဖြစ်နေလာတာကိုအင်ရှင်စိတ်ကတိအောင်ဖြစ်နေတဲ့စကားမျိုးလည်းသူပြောမှာမဟုတ်ဘူး။ကျွန်တော်အင်ရှင်ကိုပူတော့အားရရှိတဲ့စကားမျိုးခွန်အားတက်တဲ့စကားမျိုးပဲသူပြောပါလေ။အင်ရှင်ကိုစိတ်ကတိအောင်ဖြစ်နေတဲ့စကားမျိုးတော့သူမပြောပါဘူး
။မြမအစိုးရရဲ့ရခိုင်အရေးဖြည့်ရှင်းဆောင်ရွက်မှုတွေအပေါ်မှာလည်းပုံရဟန်းမင်းကြီးအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးလုံးမှာမဟုတ်ဘူးလို့သူကပြောပါတယ်။လူသားတွေအကြမ်းမှာငြင်းချမ်းမှုနဲ့ချစ်ခင်ယဉ်ဒီမှုတွေတိုးပွားလာဖို့ရည်ရွယ်ပြီးလာရောက်မဲ့ပိုယဟန်မင်းကြီးဖရန်စစ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးတွေကလိုက်လိုက်လဲလဲကြိုဆိုကြောင်းမြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုလိုက်ပါတယ်။လက်ရှိမြန်မာပြည်မှာရခိုင်ပြည်နယ်ပြည်ထောင်နယ်ဆက်ဆက်ပြီးလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိပေမဲ့လည်းပိုယဟန်မင်းကြီးဖရန်စစ်အနေနဲ့မြန်မာပြည်ကိုချွတ်ချီလာမှာဖြစ်တယ်လို့ဖုံးတော်ကြီးစိုးနိုင်ကပြောပါတယ
်။ဒီလုံချင်းကွန်ဆန်ကတော့အားလုံးလို့မှရှိတာပေါ့လေနော်။ဒါပေမဲ့ဒီပုံရံမီးတွေလည်းကတော့ဒီအီဂျစ်ပြည်လည်းသွားခဲ့ပြီးသူ့စိန်ခေါ်လည်းကြားလည်းသူသွားခဲ့တယ်။နောက်လို့ရှိရင်တခါအစ္စရေးလည်းသူသွားတယ်။ပါလက်စတိုင်းလည်းသူသွားတယ်ဆိုတော့ဒီထိခိုက်မှုကပေါ့နော်။ကျွန်တော်တို့အများကြီးမီဒီယာတွေကလည်းအများတိုင်းတွေးပြောတာပါလဲဆိုရှင်ပုံရံမီးလည်းဟိုဒီရခိုင်ကြီးလည်းဟိုလည်းတွေးတွေးကိုပြောလို့ရှိရင်ကိုတွဲကြောပြီဆိုရဲကဒီပုတ်ပေါ်အိမ်မှာရေးပါလို့ပေါ့အဲ့လိုအားကိုးကြည့်လို့ပြောကြတာဖြစ်နေတယ်ဒါမျိုးလည်းဒီရန်မင်းကြီးကတော့ဒီနိုင်ငံရဲ့ဒီ policy ဒီနိုင်ငံရဲ့အစိုးရပဲဒီအဓိကသူထောက်ခံသွားမှာကျွန်တော်လည်းလွယ်ယုံကြည်ပါတယ်
ပိုယဟန်မင်းကြီးဖရန်စစ်မြန်မာပြည်ကိုလာရောက်တာဟာမြန်မာပြည်အတွက်လည်းအကောင်းဘက်ကိုဦးတည်စေမယ့်အကျိုးသက်ရောက်မှုမျိုးရှိစေတယ်လို့သူကဆိုပါတယ်ပိုယဟန်မင်းကြီးဖရန်စစ်ဟာသူ့ရဲ့၄ရက်ကြာမြန်မာပြည်ခီးစဉ်ပြီးဆုံးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုဆက်ပြီးကြွားချီมาဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးဟာခရစ်ယာန်ဘာသာဝင်ကိုးကွယ်တဲ့လူဦးရေတိတ်မများပေမဲ့လည်းပိုယဟန်မင်းကြီးအာရုံစိုက်တဲ့နိုင်ငံတွေထဲမှာပါဝင်ပြီးဒီနှစ်နိုင်ငံစလုံးမှာပထမဆုံးကာဒီနယ်ဖုံးတော်ကြီးတွေကိုပိုယဟန်မင်းကြီးကခန့်အပ်ထားပြီးဖြစ်ပါတယ်။ဒါအပြင်ဒီနိုင်ငံစလုံးဟာပုံရဟန်းမင်းကြီးပြောဆိုထားမှုတွေသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်လူနည်းစုတွေရှိနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ပုံရဟန်းမင်းကြီးဟာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့လည်းထုတ်ဖော်ပြောဆိုခဲ့ပူတာတွေရှိပါတယ်ရှင်။
မမင်းကြီးခိုင်ပါရှင်ခရော့ထိုင်အောင်မြန်မာအလုပ်သမားတရင်ဆက်ပါမယ်မြန်မာအလုပ်သမားတွေတောင်းတဲ့ခြေလို့လုပ်ကိုင်းနေတဲ့ထိုင်ယူနီယံကုမ္ပဏီကိုပို့ဆောင်ပေးနေတဲ့မြန်မာဘက်ကစစ်သွေးညီကုမ္ပဏီနေနဲ့နိုင်ငံနိုင်ငံသဘောတူစာချုပ် MOU
နဲ့လှုပ်လာတဲ့လုပ်သမားတွေစီကနေတတ်မှတ်ထားတဲ့ငွေကြေးနှုန်းထားတဲ့ပို့ပြီးတော့ကောက်ခံတာကိုတွေ့မြင်ရတဲ့အတွက်နေ့နာတဲ့လုပ်သမား300ငါးဆယ်ကျော်ကိုပို့တောင်းထားတဲ့ငွေတွေကိုအကူလာနဲ့15ရင်းနေကပြန်ပြီးတော့အယောပေးခဲ့ရပါတယ်အကြောင်းဆုံးကတော့ထိုင်ချေဆိုင် VOA မြန်မာဘက်ကကုမ္ပဏီကိုပေးရမယ်ငွေကြေးကကြက်ငွေ3သိန်းခွဲနဲ့ထိုင်းဘက်မှာကုန်ကြမယ်ငွေကြေးကဘန်းငွေ2000ကိုရစွာပြီးတတ်မှတ်ထားတာပါဒီအတွက်ထိုင်ယူနီယံကုမ္ပဏီမှာလာလှုပ်လှုပ်ကြတဲ့မြန်မာလူသမားတွေကိုထိုင်းကုမ္ပဏီဘက်ကထက်ဝက်လျှော့ပေးခဲ့ပေမဲ့မြန်မာဘက်မှာတော့အဲ့ဒီနှုန်းထားတိုင်းမဟုတ်ဘဲဈေးနှုန်းကိုပိုပေးခဲ့ရတာကြောင့်မြန်မာလူသမားတောင်းရာကျော်က
မြန်မာရှေ့ပြောင်းလို့သမအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်။မြန်မာနိုင်ငံအေဂျင့်နဲ့ထိုင်းနိုင်ငံကကုမ္ပဏီနဲ့စာချုပ်ချုပ်တဲ့အခါမှာအလို့သမားစီကမြန်မာတန့်ဝင်ချစ်တောင်းရအောင်လို့မြန်မာပဲချမ်းမယူရမယ်လို့စာချုပ်ရှိတဲ့ခင်ဗျ။ချစ်တောင်းရအောင်ကပုံမှုကောက်ခံနေပါတယ်ဆိုတော့အလို့သမားစီကကျွန်တော်တို့ချစ်တောင်းလို့သမအခွင့်အရေးကွန်ရက်အလို့သမားလာပြ ကျွန်တော်တို့ကတော့ဒီအဝတ်လုပ်နေမှုဆိုတာဒီကြောင့်ရရှိတယ်လို့ကဟိုသုံးရံငါးတဲ့နှစ်ဦးခင်ဗျာမြန်မာနိုင်ငံကဆန်းကျင်ရန်စိတ်ယုံတရားဝင်လို့တမရှိပို့ဖေ့စ်ဘွတ်ဆောင်နေတယ်စစ်ပင်းကြီးကိုကွန်မတီခင်ဗျာအရှင်နေသားပြီးတော့ကျွန်တော်ဖွဲ့ရနေမှာတွားရောက်ပြီးမှာစိတ်ယုံမှာဖြစ်ရှင်းပေးလဲလို့ဟိုပုံမူကောက်ခံမှုကြီးတွေရေးကြည့်ပြန်ရရှိတယ်လို့ကဟိုသုံးရံငါးတဲ့နှစ ကျွန်တော်တို့ကလည်းအခုမိကိစ္စတွေအကျဉ်းကျဉ်းလက်ဆန်းတွေအကျဉ်းစီတွေမြန်မာဘက်မှာ
အဲ့တော့ကျွန်တော်တို့လိုချင်တာအဲ့လိုပုံမှန်ပြီးဆောင်နေတဲ့အကျဉ်းစီတွေကျက်ကျက်လက်လက်နေတဲ့အကျဉ်းစီတွေမြန်မာဘက်မှာများစွာရှိနေကြရဆိုတော့ကျွန်တော်တို့အသိရတွေထောက်ပြထားပြီးကြပြပါတယ်ခင်ဗျာတချို့ကုမ္ပဏီမဟုတ်တဲ့လူပွဲကားတွေကလည်းအဲ့ဒီလိုမျိုးထိုင်းကုမ္ပဏီတွေထံကိုလူတွေပို့ဆောင်ပေးနေကြပြီးတချို့ဆိုရင်နိုင်ငံကူးလက်မှတ်တွေရှိပေမဲ့တရားဝင်ဝင်ရောက်တာမျိုးတွေမလုပ်
ကျွန်တော်တို့ရဲ့ဒီအကောင်ဘက်ကိုဦးတည်စီမယ်ဆိုတဲ့အကြောင်းကိုကုမှုတွေပါဖြစ်ပွားနေတာလည်းရှိပါတယ်။ထိုင်နိုင်ငံထဲမှာမြန်မာရှေ့ပြောင်းလို့တမတုံးတန်းတဲ့မနေအလုပ်လုပ်ကန်နေကြပြီးတရားမဝင်အလုပ်လုပ်ကန်နေတဲ့နိုင်ငံသားတို့တမတွေအနေနဲ့တရားဝင်အထောက်အထားလုပ်ဖို့အတွက်ထိုင်းအစိုးရကတော့ရပ်ပေါင်း140ဒီနှစ်ကုန်ထိခွင့်ပြုပေးထားပါတယ်ရှင်။
ရရှိမှာပြအောက်တစ္စလ25ရက်နေ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလုံညွေးစခန်းပေါင်း30နီးပါးတစ်ချိန်တည်းတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေဆစ်ဆင်းရေးတွေစစ်ပြေးဒုက္ခတွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်။အခုလိုလုံညွေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတော့လုံညွေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်တုံ ီးမားတဲ့စင်ခေါ်ချက်တက်ပါဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့ဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပေးပို့ထားမယ်ဆိုလို့ရှိရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာဝင်ရဲ့ဖုန်းနံပါတ်က2323829554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မနက်ပြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့နိုင်ငံတကာသတင်းဆောင်မှာဖဲဆက်ရအောင်ပါ။ဟာရီကိန်းမုန်တိုင်းဟာဗေးကြောင့် Texas ပြည်နယ် Houston မြို့နယ်လူအီဇီယားနာပြည်နယ်နေရာတချို့မှာရေကြီးရေလျှံနေပြီးရေပတ်လည်ဝိုင်းတဲ့နေရာမှာပိတ်မိနေတဲ့ဒေသခံတချို့ကိုကယ်ဆယ်ရေးလုပ်သားတွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးနေကြပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူးကွက် Abbott ကလည်းသဘာဝဘေးအန္တရာယ်ကြာရောက်နေတဲ့အပေါ်ပြည်ထောင်စုအစိုးရရဲ့ကင်မဲပုံနဲ့ပတ်သက်ပြီးတော့တင်းငွေတွေကချီကျူးပြောဆိုခဲ့ပါတယ်။လာမယ့်အင်္ဂါနေ့မှာလည်းသမ္မတ Donald Trump ဟာကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးအစီအစဉ်တွေနဲ့ပတ်သက်ပြီး Houston ကိုလာရောက်ကြည့်ရှုမယ်လို့မျှော်လင့်ရပါတယ်။ VOA သတင်းထောက်ဇလာတိစာဟုတ်ရဲ့သတင်းလောကိုကွမ်အောင်ကပြောပြထားပါရဲ့ရှင်
ဟာဘေးမုန်နှင်းကြောင့်ရေကြီးရေရှမ်းဖြစ်နေတဲ့တက်ဆက်ပြည်နယ်ကံရံဒေသတစ်လျှောက်မှာတနင်္ဂနွေနေ့ကကယ်ဆယ်ရေးလုပ်ငန်းတွေတိုးမြင့်ဆောင်ရွက်နေပါတယ်ဒေသခံတဦးဖြစ်တဲ့ကင်မရွန်ကောလင်းစ်ကအစားတောက်ရှာဖွေမှုအတွက်မြစ်ပြင်ကျယ်လို့ရေရင်ကြီးကိုဖြတ်သွားနေရတယ်လို့ပြောပါတယ်မခါကဖလော့ကားလည်းရေမြုပ်သွားပါပြီအပမဲ့အဆောက်အဦးအောက်မှာဆိုရင်လည်းရေတွေပြည့်နေပါတယ်
တက်ဆက်ပြည်နယ်မှာအခုလိုရေကြီးရေရှမ်းမှုကအဆိုးဆုံးဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောဆိုပြီးဟျူစတန်မြို့မှာဆိုရင်အမျိုးသမီးတဦးကရေထဲကားဖြတ်မောင်းရင်ရေနစ်တည်ဆုံးခဲ့တာကြောင့်ဒီရေမြုပ်နေတဲ့နေရာတွေမှာကာမောင်းမောင်းကြဖို့အာဏာပိုင်တွေကသတိပေးထားပါတယ်ဟျူစတန်မြို့ကန်ရီကာဒိုမာတီနက်စ်ကဒီသားသူနဲ့ဒူအိပါနေကြဖို့ကျွန်တော်အကြံပေးလိုပါတယ်ဒါဟာအန်ရယ်ကိုရှောင်ရ မြင်ပိုင်းနေရာတွေကိုပြောင်းရွှေ့ပေးနေပါတယ်။ရေလွှမ်းတဲ့နေရာတွေကအင်္ဂီထဲမှာမနေပဲအင်ခေါင်းမိုးပေါ်တက်နေပြီးကယ်ဆယ်ရေးလုပ်သားတွေတွေ့နိုင်ဖို့ပဝါတွေဝင်ရမ်းပြကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းထားပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Great Apple ကဒုက္ခရောက်နေသူတွေအတွက်နောက်ထပ်အကူအညီတွေဆေးလွတ်ထားတယ်လို့ပြောပါတယ်
။ Our top priority is to
လူတွေကိုကူညီကယ်ဆယ်ဖို့အဓိကလှုပ်ဆောင်နေပါတယ်။Texas ပြည်နယ်ထဲမှာတော့ဒေသအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့ Texas ဒေသခံတွေကိုကူညီဖို့လုပ်နိုင်တာတွေအားလုံးလုပ်နေပါတယ်
။ Houston မြို့တော်ဝန် Sylvester Turner ကအခုလိုမုန်တိုင်းတက်ခတ်မှုဟာစံသက်မှုတစ်ခုဖြစ်တယ်လို့ပြောပါရတယ်။ Houston အနေနဲ့ဒီသဘာဝဘေးအန္တရာယ်ကိုကျော်လွှားနိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းလဲသူကဆိုပါတယ်
။ If we remain calm
အားလုံးဟာသတိရှိရှိနဲ့ကိုတာဝန်ကိုကြည်ပြင်းအောင်ထမ်းဆောင်မယ်ဆိုရင်လူအသေးပြောက်အနည်းဆုံးနဲ့ဒီဘေးအန္တရာယ်ကိုကျော်လွှားနိုင်မယ်ဖြစ်ပြီးတော့မြို့အနေနဲ့လည်းပုံမှန်အတိုင်းပြန်ပြီးရှေ့ဆက်သွားနိုင်မှာပါ။ဒါပေမဲ့လည်းအဲ့လိုဖြစ်ဖို့ဆိုရင်အားလုံးတာဝန်ကိုယ်စီကျေဖို့လိုအပ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကလည်းပြည်နယ်နဲ့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေအနေနဲ့တဘာဝဘေးအန္တရာယ်ကြားရောက်မှုပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့အကြီးအကျယ်ပြောဆိုပြီးဟာဗေးမုန်တိုင်းတိုက်ခတ်မှုအခြေအနေဟာ2-5ရာအတွင်းတစ်ချိန်သာဖြစ်တာလို့ကျွမ်းကျင်သူတွေကပြောကြားကြောင်း Twitter စာမျက်နှာမှာရေးသားပါတယ်။သူတို့အနေနဲ့လိုအပ်တာတွေအားလုံးအဆက်မပြတ်လုပ်ကိုင်နေပြီးရေဘေးကယ်ဆယ်ရေးလှုပ်ဆောင်နေရတဲ့အတွက်အနောက်အရှက်မဖြစ်မှသာအဲ့ဒီဒေသတွေကိုတူသွားမှာဖြစ်တယ်လို့လည်းထရမ့်ကပြောထားပါတယ်ခင်ဗျာ။
ကောအောင်တင်ပြသွားပါရှင်။ VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တစ်မိနစ်စာအင်္ဂလိပ်စာနဲ့မတ်ကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။အခုတော့ကြာရှည်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင
်အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့တစ်ဝိုက်မှာတော့သမိုင်းဝင်အပူပိုင်းမုန်တိုင်းမှုဆက်လက်ရွာသွန်းနေစေဖြစ်ပြီးနောက်ရက်ပိုင်းနေ့အထိဆက်ပြီးတော့မိုးရွာနေဦးမယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရေလွှမ်းမိုးပြီးပိတ်မိနေသူတွေကိုလည်းရှာဖွေကယ်ဆယ်လုပ်သားတွေကင်းနိုင်အောင်ကြိုးပမ်းနေကြဆဲဖြစ်ပါတယ်အခုချိန်ထိမုန်တိုင်းကြောင့်သေဆုံးသူ2ဦးရှိသွားပြီဖြစ်ပါတယ်။ဟိမွန်နာရှိဘက်ချန်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နေဆက်ဒေတာကနေတက်တွေပြန်ရုပ်သိမ်းဖို့အတွက်နှစ်ဖက်သဘောတူညီချက်တွေရှာသွားပါပြီ။နှစ်ဖက်တန်တမန်တွေသတင်းပတ်အတော်ကြားဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေတာကနေတက်ဖွဲ့ဝင်တွေကိုအ мян ပြန်ရုပ်သိမ်းဖို့နှစ်နိုင်ငံအစိုးရတွေသဘောတူညီခဲ့တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့အကြေညာချက်မှာပြောဆိုထားပါတယ်။မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိကက်သလစ်သာသနာပိုင်ပုပ်ရဟန်းမင်းကြီးဖရန်စစ်ကြွားရောက်လာမှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးမှာတော့ပုပ်ရဟန်းမင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ကြွချီမှာဖြစ်ပြီးနိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိသတင်းသုံးမှာဖြစ်ပါတယ်။မြန်မာနိုင်ငံဒေသစာရီခီးမှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြွချီမှာဖြစ်ပါတယ်။ရှိခိုင်းပြည်နယ်မောင်နှံဒေသမှာအကြမ်းဖက်တိုက်ခတ်မှုတွေခက်ဆိတ်ဆိတ်ဖြစ်နေစေဖြစ်ပါတယ်။အကြမ်းဖက်တိုက်ခတ်မှုတွေအတွင်းမင်းကအခြေအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းနဲ့အရသာနောက်အကြမ်းဖက်တိုက်ခတ်သူစုစုပေါင်း104ဦးသေဆုံးခဲ့ရပြီးတပ်မတော်သား2ဦးပျောက်ဆုံးနေပါတယ်။အကြမ်းဖက်သမားတွေကမောင်နှံမြို့တွင်မှလက်လုံပုံးတွေဖောက်ခွဲကြေးရွာတွေကိုမိရှို့တနတ်ဓာတ်လက်နက်တွေအသုံးပြုတိုက်ခတ်ခဲ့ကြတယ်လို့အစိုးရကသတင်းထုတ်ပါတယ်။သတင်းထုတ်ပြန်ချက်အရမနစ်တရက်ထဲမှာတင်လုံခြုံရေးစခန်း6ခုကိုအကြမ်းဖက်သမားအင်အားရာနဲ့ချီပြီးတော့လာရောက်တိုက်ခတ်ခဲ့တယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။သတင်းအကျဉ်းချုပ်ကမှတင်ပြထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:20အထိလိုင်းဒိုမီတာ24 kHz တိနေ33ရလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ57 kHz 5955တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ဒေါက်တာရှင်မြန်းနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒီမှာနန်းလာပါ။
This program has come to you from the Voice of America, Washington.